ကိုဗစ်ကပ်ရောဂါကြက်တဲကာလအတွင်းနိုင်ငံဝန်ထမ်းတွေအတွက်နှစ်လဆချင်းငွေထုတ်ပေးဖို့အစိုးရကပြင်ဆင်နေပေမဲ့ချင်းငွေထက်အထောက်ပံ့ရဖို့ပုံမျှော်လင့်နေသူတွေရှိနေတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအင်တာနာထွန်းပါကိုဗစ်ကပ်ရောဂါကြောင့်နေရချိန်မှာအစိုးရဝန်ထမ်းတွေအခက်အခဲပြည်လဲစေဖို့ရည်ရွယ်ပြီးတော့အစိုးရကအောက်တိုဘာလ၁ရက်နေ့ကနေစပြီးလဆ၂လဆကြိုတင်ထုတ်ပေးဖို့စီစ နှစ်သတ်မှတ်ထားပါတယ်။မော်လမြိုင်တက္ကသိုလ်ယူပဝေဒဌာနကတိကဒေါက်တာထွန်းထွန်းနိုင်ကတော့အကြက်တဲကာလချင်းငွေထုတ်ပေးမဲ့အစီအစဉ်ကိုကြိုးဆိုတယ်လို့ပြောပါတယ
်။ဒါမျိုးကငါကတော့အဲ့လိုမျိုးချိခဲ့ဘူးလေ။ငါကတော့ကျွန်တော်သုံးလသာချိရတာ။အဲ့အခုကတော့ဟိုဝန်ထမ်းတွေအကုန်လုံးဆိုတော့နှစ်လသာချိအောင်သူဥပဒေမှာတော့အဲ့လိုချိမယ်ဆိုရင်သုံးလချိရတာ။အခုကတော့ဝန်ထမ်းတွေကတော့အစီအစဉ်တော့အလောဝန်တာကျူတူရတော့နှစ်လသာဦးအော်တိုဘာတရနေ့မှာထုတ်ပေးမှာကြိုးလာ။အဲအဲ့လိုဘုလုံးကြီးကြီးတယ်။ဘုလုံးကြီးကအဲ့ဒါကကျွန်တော်တို့ပညာရေးတစ်ခုဝန်ကြီးဌာနမှာပါဘူး။ကျွန်တော်တို့ကပတ်စံရှာတဲ့ဌာနကိုဖြစ်နေတယ်။ပတ်စံချုံးဌာနဆိုတော့ကျွန်တော်တို့ဘုလုံးကြီးမပေးဘူး။အဲ့ဒါကျွန်တော်တို့ကသူဆရာသမဂ္ဂတွေအဲ့ဒါကိုကျွန်တော်တို့ရဖို့ကျွန်တော်ကြိုးစားနေရပါတော့။ဒါဝီကီတွေကမရသေးဘူး။
ဒါပေမဲ့လည်းချင်းွေအဖြစ်ကြိုတင်လာစာထုတ်ပေးတာထက်လူမှုဖူလုံရေးအဖြစ်ထောက်ပံ့တာမျိုးကိုမျှော်လင့်နေသူတွေလည်းရှိပါတယ်။မြမမီးထားဌာနအလုပ်သမားအဖွဲ့အစည်းကဥဝင်းညွန့်ကတော့လူမှုဖူလုံကြီးထည့်ဝင်နေရတဲ့နိုင်ငံဝန်ထမ်းတွေအတွက်ခန်းစားခွင့်ရှိတင်တယ်လို့ပြောပါတယ်
။ဖြစ်တည်နေတာကတော့ကျွန်တော်တို့ဟိုပါပေါ့လူမှုဖူလုံရေးကလုပ်ပြရကင်းနေဟာကိုလူမှုဖူလုံရေးကကျွန်တော်တို့ဘက်ကမလှည့်နိုင်။အခုကလူမှုဖူလုံကကျွန်တဲ့ဒီဖော်မာတွေကလာတာမရတဲ့ဖော်မာတွေကိုဥစားပေးရတယ်ပေါ့နော်။ဥစားပေးရတော့ကျွန်တော်တို့ဒီဝန်ထမ်းကြီးကတော့လူမှုဖွယ်ရေးကြီးထွက်ဝင်ထားတယ်လူမှုဖွယ်ဘာလို့မပြီးတာဖြစ်အဲဒါကြောင့်နိုင်ငံတော်အနေနဲ့တကယ်တမ်းကလူမှုဖွယ်ရေးဌာနအနေနဲ့နိုင်ငံတော်အနေနဲ့ဆိုတာလူမှုဖွယ်ရေးဌာနကနိုင်ငံတော်လက်အောက်ပါပဲနိုင်ငံတော်အစိုးရလက်အောက်ပါပဲအဲတော့အဲ့ဒီဌာနအနေနဲ့ကတော့ဒီဖော်မာဖြစ်တဲ့ကျွန်တော်တို့စွတ်ဝန်ထမ်းတွေကိုပြန်လို့ကြည့်တင်တာပေါ့လေပြန်ကြည့်ကြတော့အဲ့ဒီဟာကိုလည်းပတ်သက်လို့တော့ကျွန်တော်ပြောကြတယ်ဒါပေမဲ့နိုင်ငံဝန်ထမ်းတွေဖြစ်နေတဲ့အတွက်လာစာပေးထားတဲ့အတွက်နိုင်ငံတော်အစိုးရအနေနဲ့ပေးတဲ့ဆက်လကလည်းပတ်သက်လို့နိုင်ငံတော်အစိုးရကတော့ဒါမှ complaint တိတ်မရှိဘူးပြန်ကြည့်ကြတော့
နိုင်ငံဝန်ထမ်းတွေကလူမှုဖူလုံကြီးထည့်ဝင်ထားပေမဲ့လာစာပုံမှန်ရနေတာကြောင့်လက်တလောအခြေအနေမှာထောက်ပံ့ကြေးပေးဖို့အစီအစဉ်မရှိသေးဘူးလို့အလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးမျိုးအောင်ကပြောပါတယ
်ထဲတော့ထဲတာပါဘွာသူတို့မှလည်းတချို့ဒီမဲ့တို့ဆိုနိုင်ငံဝန်ထမ်းတွေတော်တော်များများတော့ဒါပြောလာဆိုင်ရနေတာလीเนาะဒီနိုင်ငံတော့ပြည်တဲ့လာဆိုင်ရနေတာဖြစ်တဲ့အတွက်ဒါလည်းဟိုပြောရင်တော့ဒီဘယ်လိုစဉ်းစားမလဲတော့မပြောတတ်ဘူးပေါ့เนาะဆိုရယ်เนา
ะကိုဗစ်ကာလအတွင်းနိုင်ငံဝန်ထမ်းပေါင်းတသန်းကျော်အတွက်အတိုးမဲ့2လစာကြိုတင်ထုတ်ချေဖို့အကျပ်ဘီလီယံ550ကျော်ရထားတယ်လို့သမရာယုံပြောခွင့်ရဦးစောထေကပြောထားပါတယ်ရှင်ကျွန်မအင်တနာထွန်မှာရန်ကုန်မြို့ကနေတည်င်းပေးပို့တာဖြစ်ပါတယ်